ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အသစ်အဖြစ်နဲ့စင်ကာပူနိုင်ငံသူနိုလင်းဟေဇယ်ကိုခန့်အပ်လိုက်တယ်လို့အတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကအောက်တိုဘာ25တနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။မစ်ဟေဇယ်ဟာတာဝန်ချိန်ကုန်ဆုံးသွားပြီဖြစ်တဲ့ဆွစ်ဇလန်နိုင်ငံသူခရစ်စတင်းဆိုက်နာဘဂနာနီယာမှာအစားထိုးဆောင်ရွက်မှာဖြစ်ပြီးမစ်ဘဂနာရဲ့မြန်မာလူမှုအတွက်အားသံခွန်ဆိုင်ဆောင်ရွက်ခဲ့တာတွေကိုကျေးဇူးတင်ကြောင်းဖော်ပြထားပါတယ်။မစ်ဟေဇယ်ဟာ2009ခုနှစ်ကနေ2014ခုနှစ်အတွင်းကုလသမဂ္ဂရဲ့အာဆန်နဲ့ Pacific Data စီးပွားရေးနဲ့လူမှုကော်မရှင်မှာအမှုဆောင်အတွင်းမှုဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးသူ့လက်ထက်မှာအာဆန် Pacific Data ရင်းရေးရွှေဖွံ့ဖြိုးမှုလူမှုရေးအကူအညီများမှုနဲ့အကျိုးမြတ်ညှိဝင်မှုတွေပေါ်အခြေခံပြီး Data ရင်းပူးပေါင်းဆောင်ရွက်ဖို့အတွက်ဦးစားပေးဆောင်ရွက်ခဲ့တယ်လို့မြန်မာနိုင်ငံမှာ Nagas Cyclone တန်ခံရပြီးနောက်ပိုင်းပြန်လည်ထူထောင်ရေးအတွက်2008-2009မှာသူမဟာအာဆီယံမြန်မာအစိုးရကုလသမဂ္ဂတို့နဲ့အနီးကပ်လက်တွဲပြီးမြန်မာနိုင်ငံဖွံ့ဖြိုးရေးနဲ့ဆင်းရဲတဲ့နေမှုချော့ချာရေးအတွက်ဆွေးနွေးပွဲတွေကိုဥဆောင်ခဲ့သူဖြစ်ပါတယ်။အတွင်းမှုချုပ်ရဲ့အဆင့်မြင့်ညှိနှိုင်းရေးဘုတ်အဖွဲ့ဝင်တဦးဖြစ်တဲ့မစ်ဟေဇာဟာစင်ကာပူတက္ကသိုလ်လီကွန်ယူမူဝါဒရေးရာကျောင်းနဲ့စင်ကာပူရာဂျာရတ်နမ်နိုင်ငံတကာရေးရာကျောင်းတွေရဲ့အုပ်ချုပ်ရေးဘုတ်အဖွဲ့ဝင်တဦးလည်းဖြစ်ပါတယ်။သူဟာစင်ကာပူတက္ကသိုလ်က BA နဲ့ MSc ဘွဲ့တွေနဲ့ Cambridge တက္ကသိုလ်ကလူမှုသိပ္ပံဆိုင်ရာပါရဂူဘွဲ့တွေရထားသူတဦးလည်းဖြစ်ပါတယ်။